မြန်မာဆိုရွားဖွဲ့စည်းပုံဥပဒေ204ကကြီအရနိုင်ငံတွင်းကအကျဉ်းသား46ဦးနဲ့နိုင်ငံခြားသားအကျဉ်းသား34ဦးကိုပြန်လွှတ်ပေးခဲ့တဲ့အထက်မှာနိုင်ငံရေးအကျဉ်းသား20ကျော်ပါဝင်လာခဲ့ပါတယ်။ဒီထဲမှာ1998ခုနှစ်ကလေးကထိမ့်သိမ်းခံရပြီးတော့1059နှစ်ကြာခံနေရတဲ့ထင်ရှားတဲ့ចောင်းသားကိုအေးအောင်လည်းပါဝင်ခဲ့ပြီးဖွဲ့စည်းပုံအခြေခံဥပဒေကိုမဲမပေးရေးလှုံ့ဆော်ခဲ့တာကြောင့်1039နှစ်ကြာခံခဲ့ရတဲ့ကယန်းလူငယ်အဖွဲ့ကခွန်ကော်ရီယိုလည်းပါဝင်ခဲ့ပါတယ်။ဒီအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့မဲအေးမာကပြောပြပေးပါမယ်ရှင်
။မြန်မာအစိုးရကအမျိုးသားစည်းလုံးညီညွတ်ရေးအတွက်နိုင်ငံရေးလုပ်ငန်းစဉ်မှာပိုင်ဝင်နိုင်ဖို့ဆိုပြီးအကျဉ်းသား40ကျော်လွတ်တဲ့အထဲမှာနိုင်ငံရေးအကျဉ်းသား20ကျော်ပါဝင်ခဲ့တယ်လို့ဆိုပါရယ်။မြင်းရံထောင်ကနေလွတ်ရမစစ်ခင်ပြန်လည်လွတ်မြောက်လာတဲ့ကယန်းလူငယ်အဖွဲ့ကခွန်ကော်ရီယိုကတော့နိုင်ငံရေးအဖွဲ့တွေလက်နက်ကင်အဖွဲ့တွေရဲ့ဖိအားကြောင့်ပြန်လည်လွတ်မြောက်လာတယ်လို့ယူဆကြောင်းအခုလိုပြောပါရယ်
။နိုင်ငံရေးအဖွဲ့အစည်းကလည်းဖိအားပေးတာဒီလက်နက်ကင်အဖွဲ့အစည်းရဲ့တောင်းဆိုမှုတွေပေါ်မှာလည်းအများကြီးမှုတည်တယ်လို့ပြောခြင်းပါ။ဒီဖွဲ့စည်းပုံစံကောင်းမှုတွေကို no vote လုပ်တယ်ပေါ့နော်။အဲ့ပုံမှာသူတို့ဖမ်းပြီးတော့ပုံမှာ6ခုနဲ့6ခုလောက်စပြီးတော့39နှစ်ချလိုက်တယ်။အာ3ယောက်ပဲကျန်တော့တယ်ကျွန်တော်9ယောက်ရှိတယ်အခု2ယောက်လှုပ်သွားတယ်3ယောက်ပဲကျန်တော့တယ်။အာကချင်ကတယောက်ရယ်နောက်ဟာဒီကြောက်တောင်းကတယောက်ရယ်နောက်ဒါတောင်းတိုင်းဘူးချုပ်တာတောင်းတိုင်းရ
ဇူလိုင်လ3ရက်နေ့ကပြန်လွတ်လာတဲ့အထဲမှာတရက်ချင်းထောင်ကကိုတန်းစော်ပြီထောင်ကကိုပြည့်ဖြိုးအောင်ကတာထောင်ကကိုအောင်အောင်ဦးကိုအေးအောင်အင်းစိန်ထောင်ကစောဝီလီယံစောဖရန်စစ်ခေါ်ကိုကျော်ကျော်ရှေ့နေကိုအေးသိန်းကိုထွန်းမြတ်သူကိုအောင်မိုးစော်ခေါ်ကိုမိုးတီဟမအေးအေးနွယ်ကိုဇာနီဦးကိုအန်ထော်နီခေါ်ကိုထွန်းမြတ်ကိုမြင့်ကြိုင်ကိုစောနိုင်ဝင်းကိုစော်မင်းအောင်ဦးဝီရိယနဲ့ကော့တောင်းထောင်ကဒေါ်ဝင်းမြင့်ညံထောင်ကဒေါက်တာကျော်ကျော်ခွန်ကော်ရီယိုဖန်ထောင်ကကိုအောင်နိုင်ခေါ်ကိုအောင်နိုင်အေးဒဝဲထောင်ကမအူစတဲ့နိုင်ငံရေးနဲ့ပတ်သက်ဆက်နွယ်တဲ့အကျဉ်းသားတွေပါဝင်ပါတယ်ပြလွတ်လာတဲ့အထဲမှာထင်ရှားတဲ့ចောင်းသားတဦးကတော့1059နှစ်ချခံနိုင်ရတဲ့ကိုအေးအောင်ဖြစ်ပြီးကိုအေးအောင်ဟာ1998ခုနှစ်စက်တင်ဘာလ12ရက်နေ့မှာဖမ်းဆီးခံရပြီး1999ခုနှစ်ဇန်နဝါရီလ15ရက်နေ့မှာ1059နှစ်ချခံခဲ့ရပါတယ်။အကျဉ်းကျနေစဉ်အတွင်းအင်းစိန်ထောင်နဲ့ကတာထောင်တွေမှာနေထိုင်ခဲ့ရပါတယ်။အခုလိုအကျဉ်းသားတွေပြန်လွှတ်ပေးမှုဟာနိုင်ငံတကာမှာပြောထားတာတွေကိုတက်တည်ပြခြင်းလို့တခုတည်းကြောင့်ညီလက်မှန်နဲ့လွှတ်ပေးတာမဟုတ်ဘူးဆိုပြီးနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း ABB ကတော့ပြောပါရယ်တွဲဖက်တွေးရမှုကိုဘိုကြီးပြောပြတာက
တချို့ကတော့လွန်ပြီးတချို့ကတော့လွတ်ဖို့တော့ဝေးတဲ့သူတွေလည်းပါပါရယ်အဲ့တော့သူတို့ကတော့ဒီနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးပါမယ်လို့ဟိုမှာတခြားနိုင်ငံတွေကမှာပြောထားတာတွေကိုဟိုသက်တည်ပြခြင်းလို့အနည်းငယ်အောင်လွှတ်ပေးပြီးတော့သက်တည်ပြလိုက်တဲ့ပုံမျိုးဖြစ်ပါရယ်တကယ်တမ်းကျတော့ဒီဟာဒီလက်မှန်ကန်တော်နဲ့သူတို့ကဖြေရှင်းတာမဟုတ်ဘူး။ဒီလက်မှန်ကန်တော်ဆုတ်ပြီးတာမဟုတ်ဘူးလို့ကျွန်တော်တို့ပြောလို့ရပါတယ်။နိုင်ငံရေးအကျဉ်းသားဖြစ်တဲ့အသိပ္ပာယ်ပြုပြီးတော့ဆင်းရဲမရှိလို့ပြောဖို့ကျွန်တော်တို့အစဉ်စိုက်တောင်းဆိုနေကြပါဘူး။အခုချိန်ကြီးအဲ့လိုမျိုးဆုတ်ပြီးတဲ့မျိုးကိုကျွန်တော်တို့မတွေ့ရသေးဘူး။ဒါဟာ intensive ဖြစ်ရကောင်းပါလေ။အခုကနိုင်ငံရေးအကျဉ်းသားပြဿနာကဖြေဖို့ဖြေရှင်းမဲ့ပြဿနာဖြစ်ပါရဲ့။ဒီပြဿနာကိုဒီလက်မှန်ကန်တော်နဲ့ဖြေရှင်းပါတယ်။ဟိုဂျုံချီမှုဆိုတော့တိဆောက်လို့ရပါပါ။
နိုင်ငံရေးအကျဉ်းသားတွေကြံရှိနေတဲ့စီးရင်နဲ့ပတ်သက်ပြီး AAPP နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကထုတ်ပြန်တဲ့စီးရင်တွေဟာအရင်တုန်းကတော့ကွာဟမှုတွေရှိခဲ့ပေမဲ့အခုခါမှာတော့တိတ်ခွာချမှုမရှိတော့ဘူးလို့ဆိုပါရယ်။အခုခါမှာတော့ AAPP ရဲ့စီးရင်ရနိုင်ငံရေးအကျဉ်းသား400ကျော်သာကျန်တော့တယ်လို့ဆိုပါရယ
်။400ကျော်ကျန်နေတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်။တကယ်တော့မှစီးစီးကြကြကျွန်တော်တို့ပြောလို့ရတာ400ကျော်ရှိတယ်လို့ပြောလို့ရပါတယ်။459ယောက်လို့ပြောလို့ရပါတယ်။ကျွန်တော်တို့ကွာဟမှုတစ်ဖြည်းဖြည်းနဲ့တော့ဟိုနည်းလာပါတယ်။ဆိုတော့ဒီနေ့တော့သူကလည်းစီနီမောကပြောတာဂျန်နဲ့350လောက်တို့ဖို့အတွက်ကိုဆက်ကျူးသွားအောင်မယ်လို့သူတို့ပြောရှိပါတယ်။ဆိုတော့ကျွန်တော်တို့ကိုအောင်မှုတစ်ပြည်ပြီးတော့နေလာပါတယ်
။မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးအကျဉ်းသားတွေကျန်းမာရေးမကောင်းတဲ့နိုင်ငံရေးအကျဉ်းသားတွေအပြင်လူမသိသူမသိတခြားပုံမှန်တွေတက်ပြီးဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသားများစွာရှိခဲ့ပေမဲ့မြန်မာအစိုးရကတော့နိုင်ငံရေးအကျဉ်းသားမရှိကြောင်းတည်ဆဲဥပဒေချိုးဖောက်လို့ထိမ့်သိမ်းခံရသူတွေသာရှိကြောင်းအစဉ်တစိုက်ပြောကြားခဲ့ပါတယ်ရှင်။